ပြည်သူတွေကိုစကားအတုံးနှုံခက်ချမ်းချမ်းသုံးနှုံပြောဆိုခဲ့တဲ့ပြည်ထောင်စုဝန်ကြီးဦးအောင်မြင့်ကိုစန့်ကျင်ကန့်ကွက်မှုတွေကိုပြောပြပေးပါမယ်။ပြီးခဲ့တဲ့ရက်ပိုင်းကပြည်ထောင်စုဝန်ကြီးဦးအောင်မြင့်ရဲ့တရားခေါက်ရွာသားတွေနဲ့တွေ့ဆုံစဉ်ပြည်သူတွေနဲ့နိုင်ငံရေးသမားတွေအပေါ်မှာစကားလုံးချမ်းချမ်းသုံးပြီးတော့ပြောဆိုသုံးနှုံခဲ့တာနဲ့ပတ်သက်ပြီးမကျေနပ်တဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေဦးဆောင်တဲ့ဒီမိုကရေစီအင်အားစုကဒီကနေ့မြို့တော်ခမ်းမရှိမှာဆန္ဒထုတ်ဖော်ခဲ့ကြတာပါ။ဥဆောင်သူနှစ်ဦးကိုခွင့်ပြုမိတ်မရပဲဆန္ဒထုတ်ဖော်မှုပုံမှန်18နဲ့တရားစွဲဆိုဖို့အာဏာပိုင်တွေကပြင်ဆင်နေချိန်မှာပဲပြည်ထောင်စုဝန်ကြီးဦးအောင်မြင့်ကိုလည်းတံပြန်တရားပြန်ပြီးတော့ဆွဲသွားမှာဖြစ်တယ်လို့ဆန္ဒထုတ်ဖော်သူတွေကပြောပါတယ်အသေးစိတ်ကိုတော့မတ်စုမုံကဆက်ပြီးတော့ပြောပြပေးပါရှင
်ဟုတ်ကဲ့ပါဖေဖော်ဝါရီလ3ရက်နေ့ညနေပိုင်းရန်ကုန်မြို့မြို့တော်ခမ်းမရှိတဲ့မဟာဗန္ဓုလပန်းချံလမ်းမှာပြည်ထောင်စုဝန်ကြီးဦးအောင်မြင့်ကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတရက်ပြုလုပ်ခဲ့ကြပါတယ်ပြီးခဲ့တဲ့ရက်ပိုင်းကမွေးမြူရေးလုပ်ငန်းနဲ့ကျေးလက်ဒေသဖွံ့ဖြိုးရေးပြည်ထောင်စုဝန်ကြီးဦးအောင်မြင့်ရဲ့တရားကောက်ကြေးရွာကိုကျေးလက်ဒေသဖွံ့ဖြိုးရေးကွင်းစင်ချိန်မှာပြည်သူတွေနဲ့တွေ့ဆုံစဉ်မှာရိုင်းပြစွာတုံ့နှုံခဲ့တဲ့စကားလုံးအုံနှုံအပေါ်မှာမကျေနပ်ကြတဲ့အတွက်ပြည်သူတွေနိုင်ငံရေးအကျဉ်းသားတွေနဲ့ဒီမိုကရေစီအင်အားစုအဖွဲ့ကပါရခံမှုအစ်စ်မှာပဲဆိုတဲ့စာတန်းဆိုင်ပုတ်တွေကင်ဆောင်ပြီးတော့မြို့တော်ခမ်းမရှိမှာငိမ့်ညမ်းစွာဆန္ဒဖော်ထုတ်ခဲ့ကြတယ်လို့အဲ့ဒီဆန္ဒပြပွဲကိုဦးဆောင်တဲ့နိုင်ငံရေးအကျဉ်းသားဟောင်းဥပမင်းက VOA ကိုပြောပါတယ်
။ဟိုကြီးဦးမင်းကနေရကလည်းတော့ပါရိုက်တယ်ဆိုတဲ့စကားလုံးနဲ့တွေ့တယ်။အဲငါတို့အစိုးရလက်ထက်မှာငါတို့အစိုးရကိုဝေခံနေငါတို့ကထောင်ချပြစ်မယ်လို့ငါတို့ဒါမျိုးတွေချင်းတော့ကျွန်တော်တို့ပါရခံကြမယ်။ဒီလိုကြက်ကတော့ဒီဝန်ကြီးတွေဒီလိုမမလေးရဲ့ရဲရဲစနေနဲ့တော့တကယ်လို့ဆက်ရတိုင်းပါလေတကယ်လို့ဒါမျိုးတွေအဲဒီမှာအစင်းတန်းမရှိတဲ့တကယ်လို့တော့ပြောပြရအောင်ကျွန်တော်တို့မကြည့်နဲ့လို့ကျွန်တော်တို့သွားပြီးတော့ဆန္ဒပြကြတာပေါ့နော်
နိုင်ငံရေးအကျဉ်းသားဟောင်းနေနဲ့ဒီမိုကရေစီအင်အားစုအပါအဝင်လူငယ်မျိုးဆက်အဖွဲ့တွေပါဝင်တဲ့ဆန္ဒပြသူ30ကျော်လောက်ကပြည်ထောင်စုဝန်ကြီးဦးအောင်မြင့်အနေနဲ့ဒီထက်ပိုရင်ကျေးအောင်တင်ယူတင်ပြီးတော့အခုလိုမျိုးပြောဆိုခဲ့တဲ့အတွက်လဲအခုလက်ရှိဝန်ကြီးရာထူးကနေနှုတ်ထွက်ပေးတင်တယ်လို့လဲဦးဆောင်သူဦးပါမြင့်ကပြောပါဗျ။
ကျွန
်
တော်တို့ကဦးအောင်မြင့်ကိုရင်ကျေးစေခြင်းနဲ့ဒီလိုနေရာမျိုးကပြည်သူခေါင်းဆောင်နေရာတွေနေရာနဲ့နေရာမျိုးစိုးရနဲ့ဝန်ကြီးအဖွဲ့ဆိုတာအစိုးရအဖွဲ့ပေါ့နော်။သမရနဲ့ဝန်ကြီးအဖွဲ့ဆိုတာပြည်သူတရားလုံးရဲ့အကျိုးကိုဆောင်ရွက်ရမယ့်နေရာမျိုးမှာပြည်သူကိုစန့်ကျင်တဲ့စကားလုံးတွေကျော်လာတဲ့အတွက်အဲ့လိုနေရာမျိုးနဲ့လုံးဝမတန်ဘူးလို့ပဲကျွန်တော်တို့ကပြောပြပါမယ်ခင်ဗျာ
မျိုးတော်ခမ်းမရှိမှာပြည်ထောင်စုဝန်ကြီးဦးအောင်မြင့်ကိုမကျေနပ်ကြောင်းဆန္ဒထုတ်ဖော်ပွဲမှာသက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းထံကတရားဝင်ခွင့်ပြုချက်မတောင်းခံခဲ့လို့ဆိုပြီးဦးဆောင်သူနိုင်ငံရေးအကျဉ်းသားဟောင်းဦးပါမြင့်နဲ့ဒီမိုကရေစီအင်အားစုကဦးတန်းဆွေတို့နှစ်ဦးကိုရဲလုံခြုံရေးတွေဘက်ကပုံမှန်18နဲ့တရားစွဲဆိုဖို့ပြင်ဆင်နေချိန်မှာပဲဒီမိုကရေစီအင်အားစုဘက်ကလည်းဝန်ကြီးအနေနဲ့အခုလိုမျိုးပြည်သူကိုရိုင်းပြစွာဆက်ဆံခဲ့တာနဲ့ပတ်သက်ပြီးတံပြန်တရားစွဲဆိုသွားမှာဖြစ်တယ်လို့ဒီမိုကရေစီအင်အားစုကဦးတန်းဆွေကလည်းပြောပါတယ်
။အဲဒီလည်းပါရိုက်နေတဲ့ရောင်စုဝင်ကြီးအုံမင်းအားပါရိုက်ခံရန်ပြည်သူများနဲ့အတူနိုင်ငံရေးအင်အားစုမှတောင်းပန်နေပါသည်။နိုင်ငံတစ်ခုဒီလိုအင်အားစုကတော့တစ်ခုတစ်ခုပေါ့နော်။အဲ့လိုမျိုးနေကြပါပါပဲကျွန်တော်တို့က။ကိုပါနဲ့ကိုအရိုက်ခံမှုကစောင့်တာတော့မှကျွန်တော်တို့ဒီဒီမှာဆွေးနွေးချက်လည်းတောင်းရလည်းမလုပ်ဘူး။ကိုပါနဲ့ကိုအရိုက်ခံမှုကဒီဒီမှာလည်းအမိတ်ကောင်းရလည်းမလုပ်ဘူး။ကျွန်တော်တို့ကတော့ကိုရိုက်ခံမယ်ကောင်းတယ်တောင်းပန်တယ်အခုသူတို့ကပုံမှန်ဆက်ချက်နဲ့တရားဆွဲရဆိုရင်ကျွန်တော်တို့ကိုဆက်ချက်နဲ့ဆွဲရဆိုရင်လက်ရှိဝန်ကြီးကို190ကြီးဥပဒေပုံမှန်194မှာပါပြင်းများစွာဆဲဆိုခြင်းနဲ့ရေးကြည့်လို့ရပါတယ်နောက်ပြည်သူလူထုကိုချိန်ချောက်တဲ့အတွက်506ဥပဒေပုံမှန် 506 နဲ့လက်ရှိကိုပြင်းပြီးအမှန်နဲ့တရားဆွဲလို့ရပါတယ်အဲ့ဒါဆိုရင်ကျွန်တော်တို့ကိုတရားဆွဲရပုံမှန်ဆက်ချက်နဲ့တရားဆွဲရဆိုရင်သူ့ကိုလည်းဒီပြောင်းစုဝန်ကြီးတို့မျိုးကိုလည်းဒီပုံမှန်နှခုနဲ့ကျွန်တော်တို့ဥတိုက်တရားဆွဲပါမယ်
။အခုဆိုရင်ဆန္ဒပြတဲ့သူတွေကိုရဲလုံခြုံရေးတွေကဝန်းရံထားပြီးတော့ဗဘဲတန်းရဲစခန်းနဲ့ကြောက်တရားရဲစခန်းတာဝန်ရှိတဲ့သူတွေကဥဆောင်ဆန္ဒပြသူနှစ်ဦးကိုစောင့်စားခေါ်ယူနေတယ်လို့ဦးတန်းဆွေကနောက်ဆုံးအခြေအနေကိုပြောပြပါရယ်။အခုလိုမျိုးပြည်ထောင်စုဝန်ကြီးကဒေသခံရွာသားတွေအပေါ်မှာရိုင်းပြတဲ့စကားလုံးတွေတုံ့နှုံပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့ထင်ရှားတဲ့နိုင်ငံရေးလှုပ်ရှားသူတွေဘက်ကလည်းကန့်ကွက်ရှုတ်ချခဲ့ကြပြီးလက်ရှိအရက်သားအစိုးရလက်ထက်အစ်မြင့်အုပ်ချုပ်ရေးပိုင်းတာဝန်ယူထားတဲ့ဝန်ကြီးအနေနဲ့နိုင်ငံရေးလောကနဲ့သတင်းမီဒီယာအပါအဝင်ပြည်သူလူထုအပေါ်ထားတဲ့သဘောထားနဲ့ပတ်သက်ပြီးလည်းနိုင်ငံရေးအတိုင်းအဝိုင်းကမေးခွန်းထုတ်လာကြတာဖြစ်ပါတယ်ရှင်။